မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူမျိုးနည်းစုများရဲ့လူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတင်းနှလာနေကချက်မှတ်ပါတယ်။လူ့အခွင့်အရေးဆိုးဆိုးရွားရွားချိုးဖောက်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေကြောင့်ရအပြစ်ပေးအရေးယူနိုင်ရင်းနဲ့ရိုဟင်ဂျာတွေထာနေရင်းပြန်နိုင်ရေးအဓိကတိုက်ထွန်းထားတဲ့ဆုံးဖြတ်ချက်မှာဆင်အနာသိမ့်မှုအရေးကိုတော့ထည့်သွင်းမထားပါဘူး။နားဆင်ပါရှင်။
May I take it that draft proposal L11 may be adopted without a vote?
မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုများရဲ့အခွင့်အရေးအခြေအနေဆိုင်ရာအဆိုပြုချက်မူကြမ်းကိုမဲမခွဲဘဲချမှတ်လိုက်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီသဘာပတိကြေညာခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂဌာနချုပ်မှတင်းနှလာနေ့ကကျင်းပတဲ့အစည်းအဝေးအတွင်းOIC အစ္စလာမ်ရဲ့ပူပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂျီနီဗာကုလသမဂ္ဂဆိုင်ရာပါကစ္စတန်သံအမတ်ကြီးခါလီအာရာမာဟာဆာမီကမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်ပြခဲ့ပါတယ
်။ In this respect, the resolution calls for using all appropriate legal instruments.
မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဆိုးဆိုးရွားရွားလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ရင်အတွက်ပြည်တွင်းဒေသတွင်းနဲ့နိုင်ငံတကာတရားရေးရန်နေရတွေနောက်ဥပဒေကြောင်းအရဆောင်ရွက်နိုင်သမျှအားလုံးအသုံးပြုဆောင်ရွက်ဖို့လည်းအခုဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်
။ရခိုင်ပြည်နယ်တွင်းကပြဿနာအရင်းမြစ်တွေကိုဖြေရှင်းဖို့လိုအပ်ချက်နဲ့နောက်ထပ်ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေနေရာစွန့်ခွာထွက်ပြေးရတာမျိုးမဖြစ်ရလေအောင်စစ်တပ်တွေတုံ့နာကိုချက်ချင်းရပ်ဖို့လိုအပ်ကြောင်းလည်းဆုံးဖြတ်ချက်မှာဖော်ပြပါတယ်။ဂျီနီဗာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးမူစတာဖီဇာရာမန်ကလည်းရိုဟင်ဂျာတွေထာနေပြန်နိုင်ရေးကိုအလေးထားဆောင်ရွက်ဖို့လိုအပ်တယ်လို့အစည်းအဝေးမှာပြောပါတယ်
။ If repatriation does not start soon,
ထာနေပြန်ရေးကိုမကြခင်မှာမစတင်နိုင်ဘူးဆိုရင်လက်ရှိရိုဟင်ဂျာအများအပြားလက်ခံထားတဲ့ cost bazaar မှာအခြေအနေတစ်ခုလုံးယိုယွင်းဆိုးရွားသွားပါလိမ့်မယ်။ဒါအပြင်ဒေသတွင်းနဲ့ဒေသတွင်းပြည်မအထိမတည်ငြိမ်မှုတွေဖြစ်လာနိုင်ခြေပိုပြီးများလာစေပါတယ်။
မြန်မာအရှက်သားအစိုးရလက်ထက်တုန်းကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပေးမဲ့လေရိုဟင်ဂျာပြဿနာဖြေရှင်းရေးရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းဆောင်ရွက်ခဲ့တာပါ။အဲ့ဒီကထွက်ပေါ်လာတဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့လေဘင်္ဂလားဒေ့ရှ်တပ်မတ်ကြီးကတိုက်တွန်းသွားပါတယ်။မြန်မာဆင်အနာတိတ်မှုကိုရည်ညွှန်းပြီးမြန်မာပြည်တွင်းနိုင်ငံရေးအခြေအနေကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာအရေးအာရုံပြောင်းမသွားကြဖို့လေဂျီနီဗာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တပ်မတ်ကြီးကတိုက်တွန်းပါတယ်။အခုမြန်မာဆိုင်ရာဆုံးဖြတ်ချက်မှာလက်ရှိဆင်အနာသိမ့်မှုကိုရှုတ်ချထားတာမပါတဲ့ကိစ္စကိုဂျီနီဗာကုလသမဂ္ဂဆိုင်ရာဩစတီးယားတပ်မတ်ကြီးအဲလစ်ဘက်ထရီရှီဖီလ်စ်ဖာဂျာကအစည်းအဝေးမှာပြောပါတယ်
။ However, we are deeply concerned that L11 fails to acknowledge and condemn the recent military coup.
အခုဆုံးဖြတ်ချက်မှာဆစ်အာနာသိမ်းမှုအမျိုးသမီးနဲ့ကလေးတွေလူနည်းစုတွေအပေါင်းဝင်မြန်မာနိုင်ငံတွင်လူတွေတိဆုံးဒုက္ခရောက်ရတဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဖော်ပြရှုတ်ချမှုမပါတဲ့အတွက်တော့ကျမတို့အနေနဲ့အတော်လေးကိုစိတ်မသက်မသာဖြစ်ရပါတယ်။ဒီဖြစ်အမှန်တွေကိုထင်ဟပ်ဖော်ပြခြင်းမပြုတာဟာသူတို့ရဲ့ဒီမိုကရေစီကိုကာကွယ်နေကြတဲ့ရဲရင်တဲ့မြန်မာပြည်သူတွေအပေါ်အတော်လေးမတရားမှုဖြစ်စေပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာသဘောတူထားတဲ့အတိုင်းသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးမှုတွေကနေတဆင့်ဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ပြီးရောက်လာမှသာရိုဟင်ဂျာပြဿနာလည်းပြေလည်သွားနိုင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံတွင်လူခွင့်ရည်နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေတိုးတက်ကောင်းမွန်ရေးအရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးစားမှုတွေကိုဂျပန်ကကြိုဆိုကြောင်းဂျီနီဗာကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးကင်အိုကာနီဝါကပြောပါတယ်။ဒါ့အပြင်အကြံဖက်တာတွေရက်ဖို့မြန်မာစစ်တပ်ကိုလည်းသူကတောင်းဆိုပါတယ
်။ Japan strongly urges the Myanmar military
မြန်မာစစ်တပ်အနေနဲ့အရက်သားတွေကိုအကြံဖက်နေရပြီးချက်ချင်းရက်တန့်ဖို့နိုင်ငံတော်အတိုင်းအမင်းပုဂ္ဂိုလ်တွန်းဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့ဂျပန်ကအခိုင်အမာတိုက်တွန်းပါတယ်
။တရုတ်ကိုယ်စားလှယ်ဘက်ကတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့တင်းနှလာနေဆွေးနွေးပွဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတစုံတရာဆွေးနွေးတာမရှိပေမဲ့လည်းမြန်မာဆိုင်ရာဆုံးဖြတ်ချက်ချမှတ်တာမှာတရုတ်သဘောထားမပါဝင်ကြောင်းမှတ်တမ်းအနေနဲ့ပြောဆိုသွားပါတယ်ရှင်။